American ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့ကအရေးပါတဲ့မြစ်ချက်တရာကြီးကျိုးကြမှုမှာပျောက်ဆုံးနေသူ6ယောက်ကိုသေဆုံးသွားပြီလို့သတ်မှတ်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေကိုဒီနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာရန်နာလိုက်ပါတယ်။ရှာဖွေကယ်ဆယ်ရေးကနေရုပ်လောင်းရှာဖွေရေးအဖြစ်ကြောင်းလဲလှုပ်ဆောင်မှာဖြစ်တယ်လို့ Maryland ပြည်နယ်ရဲဌာနမှူးကအင်္ဂါနေ့ညကပြောကြားခဲ့ပါတယ်။ရင်းငုပ်သမားတွေကဒီကနေ့မနက်6နာရီတည်းကစပြီးတော့ရုပ်လောင်းရှာဖွေရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်နေကြပါပြီ။တရားကြီးရဲ့တောက်တိုင်တစ်ခုကိုကုန်နေသင်းမောကြီးကဝင်တိုက်ခဲ့ပြီးတော့တရားပြူကြချိန်မှာတရားပေါ်မှာတော့ပြုပြင်ထိန်သိမ်းရေးလုပ်နေသူ10ဦးရှိနေခဲ့တာပါ။အဲ့ဒီ10ယောက်ထဲက2ယောက်ကတော့နာရီပိုင်းအကြာမှာရေထဲကနေဆေးယူကယ်တင်နိုင်ခဲ့ပြီးမဲ့တန်းနဲ့6ယောက်ကတော့ပျောက်ဆုံးနေခဲ့တာပါ။စင်ကာပူအလန်တင်ပေ980ကျော်ရှိတဲ့ဒါလီကုန်တင်သင်းမောကြီးဟာတရားကိုဝင်မတိုက်ခင်မှာအရေးပေါ်အကူအညီလိုအပ်နေတယ်လို့အကူအညီတောင်းခံခဲ့တယ်လို့လည်း Maryland ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။သင်းမောဘော်ကသင်းမောသားတွေကလည်းကြောက်စူးကိုချပြီးတော့တရားကြီးကိုဝင်မတိုက်မိအောင်စူးစမ်းခဲ့ကြတာပါ။ဒါပေမဲ့ကုန်အပြည့်နဲ့သင်းမောကြီးဟာအချိန်မထိန်းနိုင်မဲနဲ့တရားကြီးကိုထောက်ထားတဲ့အဓိကထောက်တိုင်ကြီးတစ်ခုကိုဝင်တိုက်ခဲ့လို့အခုလိုပဲတရားကြီးကပြုကျကျူးကျသွားတာဖြစ်ပါတယ်။တင်မောင်းမောင်းနေမှုမှတ်တမ်းတင်ထားတဲ့ဆက်ကိုရှာဖွေတွေ့ရှိသွားပြီလို့လည်းအမျိုးသားတေဥပဆောင်ရေးလုံခြုံရေးစိုက်ပါဘုတ်အဖွဲ့ကပြောပါတယ်။တရားကြီးကိုဝင်မတိုက်ခင်တင်မောပေါ်မှာမီးပြတ်သွားတာဘာကြောင့်လဲဆိုတာကိုလည်းစုံစမ်းသိရှိနိုင်မှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောထားပါတယ်ရှင်။